သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ဒီတစ်ပတ်အတွက် Australia Explain အစီအစဉ်မှာတော့ online ပေါ်ကလူလိမ်လူညာတွေဘယ်လိုလှုပ်ရှားကြသလဲဘယ်လိုအချက်လက်တွေကသတိပြုစရာဖြစ်သလဲပြီးရင်တင်ကသာအွန်လိုင်းပေါ်မှာအခြေအတူကြောင့်ဒုက္ခရောက်သူဖြစ်ရင်ဘယ်လိုလှုပ်ဆောင်တင်သလဲဆိုတာတွေကိုလေ့လာကြရမှာဖြစ်ပါတယ်ပြီးခဲ့တဲ့တစ်နှစ်ထဲမှာပဲဩစတြေးလျနိုင်ငံသားအယောက် 3,200 ဟာအွန်လိုင်းပေါ်ကချစ်သူအတူကြောင့်ဒုက္ခရောက်တယ်လို့တိုင်တန်းခဲ့ကြပြီးငွေကြေးပမာဏဆုံးရှုံးမှုကတော့ဒေါ်လာ23သန်းရှိခဲ့ပါတယ်လူလိမ်လူညာတွေရဲ့ချိကပ်ပုံချိကနီလန်းတွေဟာလည်းပိုပိုပြီးအဆင့်မြင့်လာနေတဲ့အတွက်အချစ်ကိုရှာဖွေနေတဲ့လူတွေကလူလိမ်လူညာတွေရဲ့သားကောင်ဘဝကိုရောက်ရှိသွားခဲ့ရပါတယ်။ Kylie Dennis ရဲ့မိခင်ဖြစ်သူဟာလွန်ခဲ့တဲ့25နှစ်ကတည်းကအိမ်ထောင်ကွဲခဲ့သူဖြစ်ပြီးဒီနောက်ပိုင်းမှာတော့သူကလူတစ်ယောက်နဲ့ချိကျနေတဲ့အကြောင်းမိခင်ဖြစ်သူကပြောပြလာတဲ့အတွက်မိခင်အတွက်အင်မတန်ကိုပျော်ခဲ့မိတယ်လို့ Kylie ကပြောပြပါတယ်။ဒါပေမဲ့သူမိခင်ရဲ့ပြောပြချက်အရအွန်လိုင်းပေါ်မှာအဲ့ဒီလူနဲ့ချစ်သူဖြစ်ပြီးစကားပြောတာ6လတောင်ရှိပေမဲ့အဲ့ဒီလူနဲ့အပြင်မှာမမြင်ဘူးသေးဘူးလို့မိခင်ကပြောလာတဲ့နောက်ရဲအမှုတန်းဟောင်းဖြစ်ခဲ့ဘူးသူခိုင်လီအဖို့သတိကြည်ကြည်ထားစရာတစ်ခုဖြစ်သွားစေခဲ့ပါတယ်
And then she said, "Oh, look, he's currently in Turkey just finalizing a contract, a gas pipeline contract."Okay, that seems like a reasonable story as well. Until she said to me, and we've been talking for 6 months. So that was my first red flag.
အမေရဲ့ပြောပြချက်အရအဲ့ဒီလူကတူရကီနိုင်ငံမှာနေထိုင်နေတဲ့အကြောင်း၊သူကစာချုပ်တစ်ခုကိုအပိသချုပ်ဆိုနိုင်ဖို့လှုံ့ဆော်နေတဲ့အကြောင်း၊ပိုက်လိုင်းလုပ်ငန်းအတွက်စာချုပ်ဖြစ်တဲ့အကြောင်းပြောပြပါရယ်။အဲ့ဒီလိုပြောဆိုချက်ကယုတ်တိတော့ရှိပါရယ်။ဒါပေမဲ့အမေကသူတို့ချင်းစကားပြောကြတာ6လရှိပြီလို့ပြောကြတဲ့နောက်ပိုင်းကျမစိတ်ထဲမှာထင့်ကနဲ့ဖြစ်သွားခဲ့တယ်လို့ပြောပါရယ်။သူမရဲ့မိခင်ရဲ့ရည်စားဆိုသူရဲ့ဓာတ်ပုံကိုပို့လာပေးတဲ့နောက်ပိုင်းမှာသူကအဲ့ဒီလူဘယ်သူလဲဆိုတာကိုစတင်စုံစမ်းမှုလုပ်ခဲ့ပါရယ်
။ Found out that the photos belong to a real estate agent in America. The real estate agent married with a daughter, with a grandson. He was not in Turkey. He wasn't an Australian man. His wife had not died, you know, in Orange. So I sort of started to put that together. Then I had to break her heart.
ကျမရဲ့စုံစမ်းမှုအရာအဲ့ဒီလူဟာအမေရိကန်နိုင်ငံမှာအိမ်ယောင်ဝယ်ရေးလုပ်ငန်းလုပ်ကင်သူတဦးရဲ့ပုံတွေဖြစ်နေပါတယ်။အိမ်ယောင်ဝယ်ရေးအေဂျင့်တဦးဖြစ်ပြီးအိမ်ထောင်ရှိသလိုသမီးနဲ့မျိုးယောက်ျားတဦးရှိသူလည်းဖြစ်နေပါတယ်။တူရကီမှာနေထိုင်သူမဟုတ်သလိုဩစတြေးလျနိုင်ငံသားလည်းမဟုတ်ပါဘူး။သူပြောသလိုသူ့မိမက Orange မှာကွယ်လွန်သွားတာလည်းမဟုတ်ပါဘူး။ကျမရဲ့စုံစမ်းတွေ့ရှိချက်တွေအားလုံးကိုစုစည်းပြီးတော့စိတ်မကောင်းစွာနဲ့ပဲကျမတွေ့ရှိချက်ကိုအမေကိုပြောပြပြီးတော့အမေအသေးကိုခွဲခဲ့ရပါတယ်။ကျမရဲ့အလုံနောက်ခံကြောင့်ကျမဟာအမေနဲ့စကားပြောဆိုတဲ့အခါမှာခိုင်ခိုင်မာမာပြောဆိုခဲ့သလိုကျဉ်းနာစွာနဲ့လည်းပြောဆိုခဲ့ပါတယ်။ကျမကအမေကတော့အွန်လိုင်းပေါ်ကနေအလိန်ခံနေရပြီဆိုပြီးပြောခဲ့တဲ့အကြောင်းပြန်လည်းပြောပြခဲ့ပါတယ်။အဲ့ဒီလူလိန်စီပတ်စံတွေပို့ပေးသလားလို့မေးတဲ့အခါမိခင်ဖြစ်သူကမပို့ရဘူးလို့ညှင်းဆိုပေမဲ့လည်း Kylie Dennis ကတော့မိခင်ဖြစ်သူကအဲ့ဒီလူစီပတ်စံပို့ဖြစ်ရင်တော့ share လို့သူ့ကိုမပြောတာဖြစ်နိုင်တယ်လို့ပြောပါတယ်။သူမရဲ့မိခင်ကြုံတွေ့ရတာကိုကြည်ပြီး Kylie ကTwo-Face Investigation ဆိုတဲ့ဝန်ဆောင်မှုကိုစတင်လိုက်ပြီးအွန်လိုင်းပေါ်ကလူလိမ်တွေကိုဖော်ကောင်လုပ်တဲ့ဝန်ဆောင်မှုပေးတဲ့လုပ်ငန်းကိုလုပ်ကင်လာခဲ့တာဖြစ်ပါတယ်။သူရဲ့ရှင်းပြချက်အရအွန်လိုင်းပေါ်ကအခြေတူတွေအလုံးနီးပါးဟာ Dating App တွေနဲ့ Facebook လို့ Social Media ကနေစတင်ဖြစ်ပေါ်လာတာလို့ပြောပါတယ်။
You go online, you find what you would classify as being your perfect mate.And that relationship develops very quickly. You come off, they ask you to come off the dating app. You go onto a messaging platform and then an intimate conversation starts. And then you find the scammers find your sort of core values and what you like and dislike. And that relationship starts very quickly.
Online ပေါ်မှာအဲ့ဒီလူကတင်းနဲ့တွဲအညီဆုံးလူအကိုက်ဆုံးလူဆိုပြီးပေါ်လာနိုင်ပါတယ် အဲ့ဒီကနေခင်မင်ယာကနေနောက်တစ်ဆင့်အလင်းမြန်ပြောင်းသွားမှာဖြစ်ပါတယ်ပြီးရင်အဲ့ဒီ dating app မှာပြောဆိုကြမဲ့စာတခြား message ပို့လို့ရတဲ့ platform တွေမှာပြောဆိုကြရအောင်ဆိုပြီးဖြားယောင်းပြီးတော့အဲ့ဒီလို platform မှာရင်ခုန်ကြည့်နူးစရာတွေပြောဆိုမှာဖြစ်ပါတယ်အဲ့ဒီလူလိန်တွေကတင်ပါတွေကြိုက်တတ်တယ်ဘာတွေမကြိုက်ဘူးလဲဆိုတာတွေကိုကောက်ကောင်းသိကြပါတယ်အဲ့ဒီနောက်ပိုင်းအလင်းအမြန်ချိကြိုက်သွားပြီးနောက်ပိုင်းမှာတော့သူတို့ရဲ့ငွေရေးကြေးရေးအစီအမပြေမှုတွေအကြောင်းမျိုးမျိုးပြပြီးငွေကြေးအရာကူညီဖို့ပြောလာလေးရှိတယ်လို့ရှင်းပြထားပါတယ်။ Katrina Loha Australian Competition and Consumer Commission ACCC ACCC လို့အတူကောက်ခေါ်တဲ့အဖွဲ့ရဲ့ဥက္ကဋ္ဌဖြစ်ပြီးသူတို့ဟာ National Anti Scam Center ကိုတည်ကြသူလည်းဖြစ်ပါတယ်။တချို့ online ချစ်သူအတူတွေဟာအလင်းအမြန်နည်းနဲ့ချိကြိုက်သွားအောင်လုပ်ကြပေမဲ့တချို့လူလိန်တွေကတော့အချိန်ယူပြီးလုံဆောင်ကြတယ်လို့သူကပြောပါတယ
် Often the scammer will invest quite a lot of time in establishing what seems like a real emotional connection before they then turn to executing the scam. So it can feel very real.
အများအပြားလူလိန်လူညာတွေဟာအချိန်တော်များများကိုရင်းပြီးတော့တစ်ဖက်လူရဲ့ခံစားချက်နဲ့နီးစပ်အောင်အရင်လုပ်ပြီးတစ်ဖက်လူကဒါဟာအစ်စ်မှန်ပဲလို့ထင်ရလောက်တဲ့အထိယုံကြည်မှုရယူပြီးမှသူတို့လိုသလိုခြူစားပြီးလှည့်ဖြားကြတယ်လို့ပြောပါရယ်။အွန်လိုင်းပေါ်မှာချိကြိုက်မြင်ရင်မိမိအနေနဲ့လူလိန်နဲ့ပြောနေတာဟုတ်မဟုတ်သတိထားရမယ့်အချက်မိနီပြတဲ့အချက်တွေရှိတတ်ပါရယ်။တတိပြုရမယ့်အချက်တစ်ခုကတော့ love bombing အချစ်ဘုံကျဲလိုက်သလိုလှုပ်ခြင်းဖြစ်တယ်လို့ Katrina Lowe ကပြောပါရယ
် And that might be where early on the scammer makes sometimes many times a day contacts is professing love or strong affection really early on
တွေ့ဆုံပြီးမကြခင်မှာပဲလူလိန်ဖဲကနေတရက်မှာအချိန်ပေါင်းများစွာအဆက်အသွယ်လုပ်တတ်ပါတယ်အရန်ကိုချစ်မိသွားတဲ့အကြောင်းအရင်ကတခါမှအခုလိုမခံစားဖူးတဲ့အကြောင်းတစ်ဖက်လူညွန့်ကျသွားလောက်တဲ့အထိချိုးသားတဲ့စကားတွေပြောဆိုတာမျိုးလုပ်တတ်တယ်လို့ပြောပါရယ်အဲ့ဒီလိုအပြောတွေကနေတစ်ဖက်လူကြွေလာပြီးဆိုတာနဲ့ dating apps တွေမှာစကားပြောမယ့်အစားအီးမေးလ်ကနေတဆင့်ဒါမှမဟုတ် WhatsApp ကနေတဆင့်ဆက်သွယ်ရအောင်လို့ပြောဆိုလာနိုင်ပါတယ်အကြောင်းရင်းကတော့အဲ့ဒီလိုအရာတွေကသူတို့အတွက်ပိုမိုလုံခြုံဘေးကင်းပြီးသူတို့ကိုခြေရခံဖို့ခက်ခဲတဲ့အတွက်ဖြစ်ပါတယ်။နောက်ထပ်မိနီပြတဲ့သတိထားစရာအချက်တစ်ခုကတော့အဲ့ဒီလူကလူချင်းတွေ့ဖို့အတွက်အကြောင်းမျိုးမျိုးပြပြီးငင်းဆိုနေရင်သတိထားဖို့ခိုင်လီဒက်နစ်ကပြောပါတယ်။
So let's say they are a businessman or businesswoman. They report that they work on an oil rig or they're a doctor or they're a soldier, but something that doesn't allow them to be here in Australia or here where you are living, and there'll always be a reason why they can't meet up with you.
သူတို့ကစီးပွားရေးတမမလို့မတွေ့နိုင်ဘူးဒါမှမဟုတ်ရေနံတူးစင်မှာရှိနေလို့လူချင်းတွေ့စကားပြောဖို့ခက်ခဲတဲ့အကြောင်းဒါမှမဟုတ်သူတို့ကဆရာဝန်မလို့စစ်သားမလို့ဒါမှမဟုတ်တခြားလှုပ်လှုပ်နေရလို့ Australia နိုင်ငံကိုလာဖို့ခက်ခဲတဲ့အကြောင်းဒါမှမဟုတ်တင်ရှိရာစီလူချင်းတွေ့ဖို့မဖြစ်နိုင်သေးဘူးလို့အကြောင်းမျိုးမျိုးပြပြောဆိုတတ်ပါတယ်လူချင်းတွေ့ရအောင်ပြောတိုင်းတွေ့ဖို့အဆင်မပြေသေးတဲ့အကြောင်းတစ်ခုပြီးတစ်ခုအကြောင်းပြလေးရှိတယ်လို့ပြောပါတယ်ဒေါက်တာရီတက်စ်ချွန်းဟာ Central Queensland တက္ကသိုလ်ကတွဲဖက်ပေါ်မောက်ခလည်းဖြစ် Social Tech ကျွမ်းကျင်သူတူလည်းဖြစ်ပါတယ်အွန်လိုင်းပေါ်ကလိညာသူတွေဟာအကြောင်းတစ်ခုခုကြောင့်သူတို့အရေးပေါ်ငွေကြေးလိုအပ်လို့ခဏလေးပြီးအောင်ဇက်လန်တွေဆင်ပြီးပြောလို့ရှိတယ်လို့ပြောပါရယ
် They'll invent a medical emergency. They might request for money or travel expenses to visit the victim because they'll say them we don't have money to visit you so give us some money. They might point out the victim to business troubles or frozen bank accounts. They'll say, well, we don't have access to money, so can you give us some money? They might say that they have a family member who is in crisis.
အရေးပေါ်ကျန်းမာရေးအခြေအနေတစ်ခုခုပေါ်လာတာမျိုးဇလန်စင်တပ်ပါတယ်ဒါမှမဟုတ်သူတို့မှာလမ်းစည်းလိုတဲ့အကြောင်းတင့်စီလာလဲဖို့ငွေကြေးမတတ်နိုင်တဲ့အကြောင်းတစ်ခုခုပြောတတ်ပါတယ်တခါတလေသူတို့စီးပွားရေးကချက်ချင်းကြီးအဆင်မပြေဖြစ်သွားရတဲ့အကြောင်း လုံးလုံးစေသူတို့ရဲ့ဘဏ်အကောင့်ကနေဖက်ဆန်ထုတ်ယူလို့မရသေးတဲ့အတွက်ခဏလေးချီလို့ရမလားစသဖြင့်အကြောင်းပြနိုင်သလိုတခါတလေသူတို့ရဲ့မိသားစုဝင်တူဦးအရေးပေါ်ကူညီလိုတဲ့အကြောင်းဇက်လန်းဆင်ပြီးအကူအညီတောင်းကြတယ်လို့ပြောပါရယ်ခိုင်လီဒက်နစ်ရဲ့အဆိုအရအွန်လိုင်းပေါ်ကလူလိန်တွေဟာသူတို့နှစ်ယောက်အကြောင်းတခြားလူမပြောနဲ့အောင်လျှို့ဝှက်ထားရအောင်စသဖြင့်ပြောပြီးချဲလဲတက်တယ်လို့လည်းပြောပါရယ
် My mum did it for 6 months and I would speak to my mumCouple of times a week, at no time did she ever tell me that she was dating online because the scammers had manipulated her to tell her that I wouldn't understand. So it's really important that you tell somebody that you're online dating.
ကျမရဲ့မိခင်ဟာ online ပေါ်မှာအဲ့ဒီလူနဲ့6လလောက်အဆက်အသွယ်ရှိခဲ့တာပါ။ကျမအမေနဲ့ကျမကတပတ်မှာတစ်ချိန်ထက်မနည်းအမေနဲ့စကားပြောဆိုလေးရှိပါတယ်။ဒါပေမဲ့အဲ့ဒီကာလအတွင်းမှာအမေကသူအွန်လိုင်းပေါ်မှာယူဆရှိတဲ့အကြောင်းကျမကိုလုံးဝမပြောခဲ့ပါဘူး။အဲ့ဒီလူလိန်ကသူ့ကိုမပြောနဲ့လို့လှည့်ဖြားထားတာထင်ပါတယ်။အဲ့ဒါကြောင့်မိမိအနေနဲ့အွန်လိုင်းပေါ်မှာယူဆထားရင်တော့တယောက်ယောက်ကိုသိအောင်ပြောပြဖို့အရေးကြီးပါတယ်။အွန်လိုင်းမှာယူဆထားတာဘာအပြစ်မှမရှိပါဘူး။ထားလို့ရပါတယ်။အဲ့ဒီကနေပဲကိုယ့်ရဲ့အချစ်စစ်ကိုရှာတွေ့ကြတာပါ။ဒါပေမဲ့အွန်လိုင်းချစ်သူကိုပတ်စံတွေမပေးမိဖို့တော့အရေးကြီးတယ်လို့ပြောသွားခဲ့ပါတယ်။ဒေါက်တာရီတက်စ်ချွန်းရဲ့အဆိုအရတချို့အွန်လိုင်းပေါ်ကလူလိန်တွေဟာခရစ်ပတိုကာရင်စီလိုအရာတွေကိုဝယ်ခိုင်းပြီးသင့်ရဲ့ငွေကိုယင်းနီးမြုပ်နှံဖို့အဲ့ဒီလိုမျိုးယင်းနီးမြုပ်နှံရင်ဘလို့အကျိုးများရနိုင်တဲ့အကြောင်းပြောပြီးတော့လိန်ညာသွတ်တတ်တယ်လို့ပြောပါတယ်။
So what they'll ask you to do is to invest in cryptocurrency programs. They will initially show you small profits. After they've shown you those small profits, they will then ask you to make larger investments. Once you've made those larger investments, the scamsters will disappear.
Cryptocurrency တွေမှာယင်းနှီးမြှုပ်နှံမှုကိုကိုတိုက်တွန်းနိုင်ပါတယ်။အစပိုင်းမှာတော့အဲ့ဒီလိုယင်းနှီးမြှုပ်နှံမှုကနေတဆင့်အမြတ်အစွန်းတွေနည်းနည်းပပရလာတဲ့ပုံစံမျိုးတွေလုတ်ပြတ်တတ်ပါတယ်။အဲ့ဒီအများဆုံးနည်းနည်းကိုပြပြီးဒီထက်မကရင်းနှီးမြုပ်နှံရင်ဒီထက်မကအများကြီးရမှာမို့လို့အများချင်းရင်းနှီးဖို့တိုက်တွန်းมาဖြစ်ပါတယ်အဲ့ဒါကိုယုံကြည်ပြီးအများကြီးရင်းနှီးမြုပ်နှံတဲ့အခါမှာအဲ့ဒီလူလိန်ကဘာအဆွတ်တဲမှမလုပ်တော့ဘဲပျောက်ချင်းမလားပျောက်သွားတတ်တယ်လို့ပြောပါတယ်အွန်လိုင်းပေါ်ကလူလိန်တွေဟာ AI ဉာဏ်ရည်တုတွေကိုအသုံးပြုပြီးတကယ့်ဓာတ်ပုံအစစ်လို့ဗီဒီယိုအစ်စ်လိုလှုပ်ဆောင်လာကြပါတယ်။အရင်တုန်းကဆိုရင်အွန်လိုင်းကချစ်သူနဲ့ဗီဒီယိုခေါ်တဲ့အခါမျက်နှာမြင်မှာဆိုလို့အခေါ်မခံရင်လူလိန်ဖြစ်နိုင်တယ်လို့တနည်းအားဖြင့်ယူဆနိုင်ပေမဲ့လည်းဒီကနေ့ခေတ်မှာတော့ဗီဒီယိုအတုတွေနဲ့လည်းလှုပ်ဆောင်လာတဲ့အတွက်အဲ့ဒီလူအစ်စ်မှန်ဟုတ်မဟုတ်ဆိုတာဗီဒီယိုမြင်ရုံအတန်ကြားရုံနဲ့ဆုံးဖြတ်လို့မရတော့ဘဲတင်ရှိရနေရာကိုလိုက်လာမှသာလူအစ်စ်ဆိုတာသိနိုင်မယ့်အနေအထားမျိုးဖြစ်လာပါတယ်။The National Anti-Scam Center ရဲ့အစီအခံစာအရအသက်55နှစ်နဲ့အထက်ရှိသူလူတွေဟာအွန်လိုင်းချစ်သူတွေရဲ့ငွေကြေးလိမ်လည်မှုကိုအများဆုံးခံစားကြရတယ်လို့တွေးရှိထားပါတယ်။ဒေါက်တာချွန်းရဲ့အဆိုအရတဲ့ကြီးသူတွေ၊မုတ်ဆိုးဖို့မုတ်ဆိုးမတွေ၊အိမ်ထောင်ကွဲသူတွေ၊ဌာနေတိုင်းသားတွေပိုလိမ်ညာခံရတယ်ဆိုပေမဲ့ဘသူမဆိုးအလိမ်ခံရနိုင်တယ်လို့ပြောပါတယ်
။ They usually focus on people who are emotionally isolated.financially stable or inexperienced with online dating but having said that anyone can be a victim including younger people because these scammers will usually tailor their approach based on the victim's background and online activity
အရင်တုန်းကတော့လူလိန်တွေဟာစိတ်ပိုင်းဆိုင်ရာအထီးကျန်သူတွေကိုပြစ်မှတ်ထားသလိုငွေကြေးနောက်ခံရှိသူတွေဒါမှမဟုတ် online dating နဲ့မရင်းနှီးတဲ့လူတွေကိုပြစ်မှတ်ထားပါတယ်အဲ့ဒီလိုပြောပေမဲ့လည်းဘသူမဆိုလူလိန်တွေရဲ့တားကောင်ဖြစ်နိုင်ပြီးလူငယ်တွေလည်းအလိန်ခံရနိုင်ပါတယ်။အကြောင်းရင်းကတော့အွန်လိုင်းပေါ်ကလူလိန်တွေဟာသူတို့ပြစ်မှတ်ထားတဲ့လူရဲ့နောက်ခံအနေအထားနဲ့အွန်လိုင်းလှုပ်ရှားမှုကိုကြည့်ပြီးပြစ်မှတ်ထားကြတဲ့အတွေ့ဖြစ်တယ်လို့ပြောပါရယ်။ကြီးပါကနေရွှေ့ပြောင်းနေထိုင်တဲ့လူတွေဟာလည်းပြစ်မှတ်ထားခံရတဲ့လူတွေထဲပါဝင်တယ်လို့ပြောပါရယ်
။ Language barriers.Limited digital literacy and cultural expectations around relationships often make these individuals more vulnerable. And scammers also exploit their trust and traditional values.
ဘာသာစကားမကျွမ်းကျင်မှုတွေ၊ digital နည်းပညာပိုင်းမှာတတ်ကျွမ်းမှုနည်းပါးတာတွေနဲ့ချစ်ရချစ်ရနဲ့ပတ်သက်ပြီးရိုးရာရအစွဲတွေအမြင်တွေမျောလင့်ချက်တွေရှိနေတဲ့အတွက်တခါတလေသူတို့တွေဟာပို့ပြီးတော့ပြင်မှတ်ထားခံရပါတယ်။ online ပေါ်ကလူလိန်တွေဟာအဲ့ဒီလူတွေရဲ့ယုံကြည်မှုနဲ့ရိုးရာတန်ဖိုးတွေကိုအလွဲသုံးစားလုပ်ပြီးလိန်ညာတာဖြစ်တယ်လို့ပြောသွားခဲ့ပါတယ်။အကယ်၍တဲ့အနေနဲ့အလိန်ခံရပြီလို့တန်ရဖြစ်ရင်တဲ့ရဲ့ဘဏ်ကိုချက်ချင်းဖုံးဆက်ပြီးငွေလွှဲမှုတွေချက်ချင်းရဆိုင်လိုက်သလိုတင့်ရဲ့လျှို့ဝှက်နံပါတ် password တွေကိုလည်းပြောင်းလဲလုပ်တင်ပါတယ်။အကူအညီတွေလိုအပ်ရင် ID key ကိုဆက်သွယ်ပြီးတင်လိမ်ညာခံရတဲ့အကြောင်းကို scam watch မှာတိုင်တန်းနိုင်ပါတယ်။အဲ့ဒါကိုဦးစီးတဲ့အဖွဲ့ကတော့ National Anti Scam Center ပဲဖြစ်ပါတယ်။အလိန်ခံရတဲ့အခါမှာနှုတ်ဆက်နေတာတဲ့တိုင်တန်းမှုတွေလုပ်ဖို့ကအရေးကြီးတယ်လို့လည်းဒေါက်တာ Rites Chung ကပြောပါတယ်
။ Through all of this we know that scammers areHighly skilled manipulators who prey on trust and emotions. Feeling shame or embarrassment is natural, but reporting the scam can help prevent others from falling into the same trap.
လိန်ညာတဲ့လူတွေဟာလူတွေကိုကကောင်းကြီးလှဲ့စားနိုင်စွမ်းရှိတဲ့လူတွေဆိုတာသိရပြီးလူတွေရဲ့ယုံကြည်မှုနဲ့စိတ်ခံစားမှုကိုအခွင့်ကောင်းယူပြီးအလွဲသုံးစားကြတာဖြစ်ပါတယ်။အလိန်ခံရတဲ့အခါရှက်စိတ်တွေမိမိကိုယ်ကိုအားမလို့အားမရဖြစ်မှုတွေခံစားရတာကတာမန်ခံစားချက်ဖြစ်ပြီးမိမိလိန်ညာခံရတာကိုတိုင်တန်းမှုလုပ်ရင်တခြားလူတွေလည်းမိမိလိုမခံရအောင်အထောက်အကူပြုနိုင်ပါတယ်။လိန်ညာမှုခံရတဲ့လူတွေဟာကူညီပံ့ပိုးမှုရယူသင့်ပါတယ်။သင်ယုံကြည်သူတူဦးနဲ့တိုင်ပင်ဆွေးနွေးတာတွေဒါမှမဟုတ်မိသားစုဝင်တွေတငယ်ချင်းတွေဒါမှမဟုတ် professional တူဦးနဲ့တိုင်ပင်ဆွေးနွေးတာမျိုးလုပ်နိုင်ပါတယ်။ကျေးဇူးပြုရတိုင်တန်းမှုလုပ်ပါတိုင်တန်းမှုလှုပ်ခြင်းအဖြစ်တင့်အနေနဲ့ရာစုမှုကိုတိုက်ဖြတ်ရေးမှာတစိ့တစ်ပိုင်းပါဝင်ပြီးတော့တင့်ဖက်ကပြန်လဲထိန်းချုပ်နိုင်စွမ်းရှိမှုတွေရရှိစေနိုင်တယ်လို့ပြောထားတဲ့အကြောင်းရေးထားတဲ့ Audrey Bucket ရဲ့ဆောင်းပါးကိုတင်ဆက်လိုက်ပါရရှင်။ online လိမ်ညာမှုနဲ့ဆက်ဆက်ပြီးပုံမသိလို့ရင် scamwatch.gov.au မှာသွားရောက်လေ့လာနိုင်ပါတယ်။
ဒါမျိုးသတင်းဆောင်မာရီကို ကိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ